မြန်မာနိုင်ငံမှာလျှက်စစ်မီတာကတွေပေးဆောင်ကြဖို့လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကပန်သားချက်ထုတ်ပြန်လိုက်ပါတယ်။မီတာကတွေမဆောင်ကြတဲ့အတွက်ဓာတ်အားထုတ်လုပ်မှုစရိတ်ဝယ်ယူနေရတဲ့သဘာဝတံငွေနဲ့ဓာတ်အားကတွေအတွက်ဝင်ငွေမရှိဘူးဆိုရင်ပြည်သူတွေကိုလျှက်စစ်ဓာတ်အားမပြတ်ပေးနိုင်တော့မှာမဟုတ်ဘူးလို့ဒီကနေ့တော့သတင်းစာထဲမှာပန်ကြားထားပါတယ်။တစ်ချိန်တည်းမှာပဲတချို့ဒေသတွေမှာတော့အာဏာပိုင်တွေကလက်နက်ကင်လုံခြုံရေးတွေနဲ့အတူနေနေမှာမီတာကတွေကိုအတင်းကျပ်လိုက်ပြီးတော့ကောက်ခံနေပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမဆုမြတ်မုံပြပြပေးပါရှင
်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတာကိုပြည်သူများကဆန့်ကျင်ပြီးတော့ဘူးသပိတ်လှုပ်ရှားမှုသပိတ်မှောက်တဲ့အနေနဲ့မီတာကရေကအခွန်ကားတွေအပါအဝင်အစိုးရဝန်ဆောင်ကားတွေကိုတော်တော်များများမပေးဆောင်ဘဲနေနေကြပါတယ်ဒါကြောင့်စီအက်စစ်မီတွေဆင်ဆက်မပြတ်ပေးနိုင်ဖို့စီအက်စစ်နဲ့ဆွမ်းအင်ဝန်ကြီးဌာနကဒီနေ့သတင်းစာတွေမှာပြည်သူတို့မြစ်တာရက်ခံပန်ကြားတယ်ဆိုပြီးတော့ထည့်သွင်းဖော်ပြထားပါတယ်ပြည်သူတွေဓာတ်အားကတွေမပေးကြဖို့နဲ့အပြည့်စစ်ဓာတ်အားကကောက်တာတွေရထားဖို့အထူးတတိပေးခဲ့တဲ့ထက်ဆစ်စန့်ကျင်ရေးလက်ရုံးတပ်ဖွဲ့ရဲ့ဆောင်ရွက်ချက်ဟာစစ်စစ်ဓာတ်အားထုတ်လုပ်မှုစရိတ်ဝယ်ယူနေရတဲ့သဘာဝတန်ငွေနဲ့ဓာတ်အားကတွေအတွက်ဝင်ငွေမရတာကြောင့်စစ်စစ်မီပေးဖို့အခက်အခဲဖြစ်နိုင်တယ်လို့မြစ်တာရက်ခံပန်ကြားချက်မှာဖော်ပြထားပါတယ်။ပြည်သူတွေသုံးဆဲထားတဲ့စစ်စစ်ဓာတ်အားကတွေကိုပေးသွင်းမှစဉ်ဆက်မပြတ်ဓာတ်အားထုတ်လုပ်ဝယ်ယူဖြန့်ဖြူးပေးနိုင်မှာဖြစ်တာမို့ကျဆင်မီတာကတွေပေးဆောင်ကြဖို့အတွက်အလျက်စစ်နဲ့ဆွမ်းအင်ဝင်ကြီးဌာနကပန်ကြားထားတာပါမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့် NLD အစိုးရလက်ထက်က2020ခုနှစ်ဧပြီလကစပြီးတော့2021ခုနှစ်မတ်လအထိတစ်လကိုမီတာယူနစ်150ယူနစ်စီကင်းလွတ်ခွင့်ပြုထားတယ်လို့နောက်ဆုံးပေးသွင်းရမယ့်ရက်ကိုလည်းနောက်ဆုံးပေးခဲ့ပါတယ်အဲ့ဒီအတွက်နောက်ကျဒဏ်ကြီးကိုကင်းလွတ်ခွင့်ပြုထားပါတယ်ဧပြီလမှာလက်ဆင့်မီတာကတွေပြန်ဆောင်ကြရမှာဖြစ်ပေမဲ့စစ်တပ်ကအနာသိမ့်လိုက်တဲ့အတွက်စစ်ကောင်စီဝင်ငွေမရအောင်လို့တော်တော်များများကမီတာမဆောင်ဘဲနေနေကြတာပါ။ဒါကြောင့်တချို့မြို့နယ်တွေမှာမီတာကမဆောင်တဲ့အိမ်တွေကိုမီးကျိုးတွေလိုက်ဖြုတ်ဖြတ်တောက်တဲ့အထိအနာလိုက်တွေကလုံနေပါဗျ။ရန်ကုန်မြို့မင်္ဂလာတော်မြို့နယ်တွေကရက်ကွက်တချို့မှာတက်ကြီးပိုင်းရှိတဲ့နေအိမ်တွေကို EPC ဝန်ထမ်းအပါအဝင်စစ်သားနဲ့ရဲတွေလက်နဲ့အပြည့်နဲ့တအိမ်တဆင်းမီတာကလိုက်ပြီးကောက်နေတယ်လို့မီတာကမဆောင်ရင်မီးဖြတ်မယ်ဆိုပြီးတော့ချက်ချင်းမီတာကပေးဆောင်ခိုင်းနေတာတွေရှိတယ်လို့ဒေသခံတယောက်ကပြောပြပါဗျ။
ဒါကဝန်ထမ်းဆောင်လေးရောက်ပါတယ်ကျွန်တော်တို့ရောက်ရလူကြီးပါတယ်နောက်လုံခြုံရေးအနေနဲ့အစ်စ်ကက၃ရောက်ပါတယ်ရင်းလည်းရောက်ပါတယ်လေသူဝင်လို့ရတဲ့ရောက်ကတည်းကတော့ဝင်ပြီးတော့အရင်ရအောင်လိုက်ပြီးတယ်တချို့ကဒီဆိုရင်တိုက်ရိုက်ပေါ့အခုတည်းကဆောင်နိုင်တယ်တချို့ကကြတော့အဲ့ဒီတည်းမဆောင်ရင်တော့ရောင်းအောင်လာဆောင်မှာပါကြပြောပြီးတော့စာရွက်လေးထားနေတာလည်းရှိနေကြ
ရန်ကုန်တိုင်းတကုန်းစိတ်ကမ်းမြို့နယ်မှာလည်းမီတာကဆောင်ကြဖို့အတွက်တချို့ရက်ကွက်တွေမှာလော်စပီကာနဲ့လိုက်အော်ခဲ့တယ်လို့တချို့အိမ်တွေကမီးကျိုးတွေကိုရက်စစ်ရုံဝန်ထမ်းတွေကဖြတ်တောက်ခဲ့တယ်လို့ဒေသခံတယောက်ကပြောပြပါတယ
်။ပထမရက်ကတွေကားနဲ့လိုက်အော်တယ်လေလိုက်အော်ပြီးနောက်ရက်ကျတော့မီတာတော်ရေရောက်လာဖြတ်ပြီးဖြတ်ပြီးတော့မီတာလာဆောင်ခိုင်းတယ်အိမ်ငယ်နေတယ်ပေါ့နော်နင်းနေလာဆောင်ခိုင်းပြီးတော့မှတော့မီးပြန်တယ်ကွာ။ရောင်းကလူကြီးတွေခိုင်းလိုက်တာတဲ့ဟိုမီတာမဆောင်တဲ့အိမ်တွေမီးဖြတ်ခဲ့ဆိုပြီးတော့တဲ့မီတာပေါက်လေမီတာပေါက်ကလည်းသူတို့အုံငင်းတိုးစီအဲအုံငင်းတိုးလေးကိုကက်ကိုကက်ကြီးလေးနဲ့ဖြတ်ပြီးစိတ်အမိလေးပတ်တာဆောင်းလိုက်မှမုန်းတာမီးပြန်တတ်တာ
သူ့အမိနဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလအတွက်မီတာကပေးဆောင်လိုက်ရပြီးတော့ဇန်နဝါရီလအတွက်မီတာကကိုဇူလိုင်25ရက်နောက်ဆုံးထားပေးရမယ်လို့ပြောပါတယ်နိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့ကြားထဲကက်ရောဂါဖြစ်နေချိန်အလို့အကန့်အဆင်မပြေသူတွေရှိနေတာကြောင့်မီတာကလည်းအတင်းချက်လိုက်ကောက်နေလို့အတော်လေးအခက်အခဲရှိနေကြပါတယ်
သူအဲ့လိုလိုက်လို့ဆိုအဆင်မပြေဘူးအိမ်သေးကအိမ်လေးဆိုတော့သူဘယ်လိုလဲစားဖို့တောက်ဖို့တောင်ဆင်မပြေတာအဲ့လိုလေလိုက်လို့တော့လေရှိတာတွေရအောင်ရှိတာတွေတော့ပေါင်းအဲ့လိုတွေပေါ့နော်ဘာဖြစ်တွေခတ်ပြီးတော့လေးပြီးတဲ့ဆိတ်ဆိတ်မကောင်းတဲ့ဖြစ်ရတယ်သူတို့တွေအဲ့လိုအုပ်အုပ်ပဲကြီးလာပြီးတော့ချက်ကြတာ
ရန်ကုန်မြို့ဆိုင်မြို့နယ်မှာလဲအိမ်တွေကိုမီတာဆောင်ရွက်တွေလာပြီးတော့ပြီးတော့မီတာကမဆောင်ရင်မီးဖြတ်မယ်လို့တချို့ရက်ွက်တွေမှာအနာပိုင်တွေလိုက်ပြောနေပါတယ်ဒါပေမဲ့တချို့ကတော့မီးဖြတ်လဲဆောင်တာမဟုတ်ဘူးလို့ပြောကြပါတယ်
ဆောင်ရွက်လာပေးတာဟုတ်ကဈေးရောက်ရှိဒီမှာတော့မဆောင်မှကြားလာနေမဆောင်ဘူးမဆောင်ဘူးမီးသွေးဆောင်ထားတယ်သူတို့မီးဖြတ်တယ်မီးသွေးနဲ့ချက်တယ
်အခုလိုရန်ကုန်မှာဖြစ်နေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းဟိုဆယ်မြို့မှာလဲတချို့ရက်ွက်ချေးရွာတွေမှာ9လစာအတွက်မီတာဆောင်ရွက်တွေကိုလိုက်ပေးတယ်လို့ဒေသခံတဦးကပြောပြပါတယ
်တို့တို့စပြီးတော့မီတာကမဆောင်တော့လပါတော့အဲ့ဒီကနေစပြီးတော့ဒီမီတာဆောင်ရွက်9လစာဆိုရင်ကျွန်တော်မီတာဆောင်ရွက်9ရက်ဆိုအပေါ်မှာဒီကကျွန်တော်ကရှိတာမရှိရဗျ
အနောက်ဒီအစိုးရလက်ထက်တုန်းကမီတာကတွေနောက်ကျဒဏ်ကြီးတွေ short port ကင်းလွတ်ခွင့်ပေးထားခဲ့ပေမဲ့အခုလိုက်ကောက်နေတဲ့မီတာကတောင်းခံမှာမှအပြည့်တောင်းနေတယ်လို့ဒဏ်ကြီးလည်းပါနေတယ်လို့ပြောပြကြပါတယ်စစ်ကောင်စီကတက်စစ်မီတာကတွေပေးဆောင်ဖို့တိုက်တွန်းနေတာနဲ့အတူမီတာဆောင်ရတဲ့ EPC ရုံးရဲ့အပေါ်ပြတ်မှတ်ထားတိုက်ခိုက်မှုတွေလည်းရှိနေပါတယ်ရှင်